Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တန့်ရသတင်းတွေကိုမဆုမုံနဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားကလူနေအိမ်တွေထိမှန်ခဲ့ပါတယ်။ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုအလုလုခွင့်ပေးဖို့ထိုင်းတိုက်ခိုက်ပါတီကလွှတ်တော်မှာအကြံပြုထားပါတယ်။နေဆက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်ဘက်ကညှင်းဆန်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းဒဇယ်မြို့နယ်ကကဒူးမနယ်မြေရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ဒီကနေ့မနေ့အစောပိုင်းမှာတော့တော်လန်ရေးပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်
။ဒဇယ်မြို့နယ်ကဒူးမပေါ့ဆံပြားကြီးရွာပေါ့ဗျာကဒူးမအသိမ်းလိုက်နိုင်ပါဗျာ။ဒီမနေ့3နာရီကနေဖြစ်တာဟိုမှာမုန်းလို့နေရှိတယ်။ကြားကြူကြားဖြူလိုက်ပြနေရလေရင်လေးက
ဒဇယ်ဒေသခံပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်။နောက်ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ် PLL ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။မဖြစ်မနေစစ်မှုထမ်းရမယ်လို့စစ်ကောင်စီကပြဋ္ဌာန်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေပေါ်မှာပြည်ပရောက်လူငယ်တွေရဲ့သဘောထားဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
အရက်သားတွေကိုခိုလုံဖို့ညှဉ်းကြားထားတဲ့နေရာတွေအပါအဝင်ဂါဇာကမ်းမြောင်ဒေသကိုဣသရေလ်ကဗုဒ္ဓဟူးနေ့မှာညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပါလက်စတိုင်း68ဦးထက်မနည်းတညထဲမှာတည်ဆုံးခဲ့ပါတယ်။ဂါဇာအလယ်ပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက် DRA ဘာလာမြို့မှာရှိတဲ့LSA စေယုံကနေရုပ်အလောင်း44လောင်းလက်ခံရရှိခဲ့တယ်လို့လည်းပြောပါတယ်။ပါလက်စတိုင်းအရက်သားတွေခိုလုံနေတဲ့နေရာကိုတိုက်ခိုက်ခံခဲ့ရတဲ့အတွက်2ဦးသေဆုံးခဲ့တယ်လို့လည်းနေစည်းမချဆရာဝန်များအဖွဲ့ RSF ကဒီကနေ့ပဲပြောထားပါတယ်။လုပ်ဖော်ကင်ဘက်တွေရဲ့မိသားစုဝင်2ဦးထပ်မင်းနဲ့သေဆုံးခဲ့ပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။ဖြစ်ပျက်ခဲ့တာကြောင့်ကျွန်တော်တို့ထိတ်လန့်မိပါတယ်လို့လည်း X လူမှုကွန်ရက်မှာနေစည်းမချဆရာဝန်တွေအဖွဲ့ကရေးသားထားပါတယ်။ Hamas စစ်သွေးကြော်တွေကမနှစ်အော်တိုဘတ်ခုနှစ်ရက်နေကဣသရေလ်တောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200ခန့်တေဆုံးပြီးတော့250ခန့်ကိုဒဇာခန့်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရတဲ့130လောက်ထဲက4ပုံတစ်ပုံကတော့တေဆုံးသွားပြီလို့ယုံကြည်နေကြပါတယ်ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ဒီတိုက်ပွဲတွေကြောင့်ပါလက်စတိုင်း2900ကျော်တေဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်ရှင်
ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒမတ်စကတ်မြို့တော်ကလူနေအဆောက်အဦတစ်ခုကိုထိမှန်ပြီးတော့အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့ဆီးရီးယားနိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။လုံခြုံရေးနဲ့စစ်ဘက်ဆိုင်ရာဌာနချုပ်ရုံးနေရှိတဲ့ကဖာစုစေးအရက်မှာတော့လေကြောင်းကနေတိုက်ခိုက်ခံရတယ်ဆိုတာကိုဆီးရီးယားနိုင်ငံပိုင်သတင်းမှဖော်ပြပါတယ်။မကြသေးခင်နှစ်တွေကနေစပြီးတော့ဆီးရီးယားကိုမကြခဏလေကြောင်းကနေတိုက်ခိုက်နေတဲ့ဣသရေလ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့လက်တလောတစုံတရာဘာမှမပြောပါဘူး။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဣသရေလ်ဘက်ကထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့အီရန်ကအားပေးထောက်ခံတဲ့အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုတော့ပြောလို့ရှိပါတယ်။ဒီကနေ့တိုက်ခိုက်ခံရတဲ့အရက်မှာပဲပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတုန်းကလည်းလေကြောင်းတိုက်ခိုက်ခံရတာကြောင့်အီရန်နိုင်ငံကစစ်ဘက်ဆိုင်ရာကြွန့်ကျင်သူအများအပြားအသက်ဆုံးခဲ့ရပူပါတယ်ရှင်။
ရုရှားဘက်က drone 16စင်းအပါအဝင်မစ်ဆိုင်းဒုံးကျည်များစွာနဲ့ညပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ Ukraine စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။ Ukraine လေတပ်ရဲ့လေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကတော့ drone 16စင်းနဲ့က13စင်းမစ်ဆိုင်းဒုံး6စင်းနဲ့ဒဇင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Danny Patrick ရော့ဒေတာမှာအုတ်ချုပ်ရေးမှုကလည်းရုရှားဟာ drone တွေနဲ့ခရိုင်နှစ်ခုကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့သူရဲ့ Telegram မှာရေးသားထားပါတယ်။ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ LS ကပြောပါတယ်။ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Ukraine ကာကွယ်ရေးဝန်ကြီး Rustam Amiro တို့ကတော့အင်္ဂါနေ့တယ်လီဖုန်းနဲ့ပြောဆိုခဲ့ကြတဲ့အထက်မှာစစ်မြေပြင်အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ Pentagon စစ်ဌာနချုပ်ကပြောထားပါတယ်။ Ukraine ကိုဆက်လက်ထောက်ပံ့ဖို့အပါအဝင်မဟာမိတ်တွေနဲ့မိတ်ဖက်တွေအဖွဲ့တွေရဲ့ခိုင်မာတဲ့ကဒီကဝစ်ကိုကာကွယ်ဝင်ကြီးအော့စတင်ကထပ်လောင်းပြောကြားခဲ့တယ်လို့လည်းပန်တဂွန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝင်ကြီးအန်ထိုနီဘလင်ကန်ဟာဘရာဇီးနိုင်ငံကိုရောက်ရှိနေပါတယ်။ဘရာဇီးသမ္မတလူးဝစ်အနာစီယိုလူလာ Dal Silva net digani to Soma Pibare. Now Samu Iaji Nangan Nase G 20 appoint winning and Jai Winji Nele to Dwissoma Pibare, Winji Blinganga, Brazil Nanganga G 20 appoint Okata Dawin Utarago Abijao, a late happy also ma Pidalu, a low the mark queen ye, then Shin Swain Tolomu, Nananga Tanaman Sasa ye, Ninia Pied attainment about way, Nananga Yaki Sarigo Sunu Melu, American Nangan Jai Tanaga, the Rain Topian Tabare, G 20 Siwego Dayame, Russia Nangan Jai Winji. Sage Lebron Nele, Sasha Baba, Dumiana Chinsai, Dragon, Twinai Mare, G 20, Seaway, Jimbani, a chain, Tisa, Dresso, Murimaro, Longjo Yene, Dine, Muyai, Akuni, Down Cantare, Hedi Nanga, Duan, Nangan, Zong, Longjo Yet season, Nepatalule, Sunima Chapare, Europa, Tamagane, Africa, Unia, Bowing, Kabatolo, Muya, Shisanga, Yaga, Nune, Gonda Muya, Konasanga, Yaga, Nungo, Kozapure, Apoin, Sago Nanga, Bowing, G 20, Quit, Sumaro, Israel, Hamas, Tue, Gaza, Tidaga,
ပွဲနဲ့ရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းရဲ့ပတ်သက်လို့တော့ကြေညာချက်ထုတ်ပြန်မဲ့အလားအလာမရှိပါဘူးရှင်။
ထိုင်းနိုင်ငံနေကိုထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာထောက်ထားပြီးတော့ယာယီအလုပ်လုပ်ခွင့်ပြုဖို့ထိုင်းအစိုးရကိုထိုင်းတိုက်ခံပါတီဖြစ်တဲ့ဖဲပါတီလွှတ်တော်မှခနာဝီစုံပန်ကအကြံပြုပြောဆိုထားပါတယ်။နိုင်ငံသဘောတူညီချက်အရထိုင်းနိုင်ငံကိုအလုပ်သမားတွေစီလွှတ်တာမြန်မာစစ်ကောင်စီကယာယီရဲဆိုင်ထားတဲ့အတွက်ကြောင့်ဒီလိုရဲဆိုင်တာဟာမြန်မာနိုင်ငံအခြေအနေနဲ ထိုင်းနိုင်ငံသားတွေနေစဉ်9,400ရာကြာထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာခဲ့တာလို့လည်းသူကပြောဆိုထားပါတယ်စစ်ကောင်စီထုတ်ပြန်တဲ့ရွေရောက်သူတွေစစ်မှုမထမ်းမနေရအမိန့်ကြောင့်ထိုင်းနိုင်ငံနဲ့ကိုမြန်မာနိုင်ငံသားတွေအများအပြားဝင်ရောက်ဖို့ကြိုးစားနေကြမှာပဲထိုင်းတိုက်ခိုက်အမဲ့ရဲ့ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိုင်းဝင်ကြီးချုပ်ဆက်တာသာဝီစင်ကတော့ထိုင်းန ဒီကိုရှောင်ရှားဖို့ရောက်လာတာဖြစ်ပြီးတော့လူသားချင်းစာနာမှုအရထည့်သွင်းစဉ်းစားဖို့ကိုလည်းထိုင်းအစိုးရကိုတိုက်တွန်းနေပါတယ်ရှင်။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနေတာကြောင့်နောက်ထပ်တင်းရှောင်လာကြမယ်ရိုဟင်ညာတွေကိုလက်ခံပေးဖို့ဘင်္ဂလားဒေ့ရှ်ကိုဖိအားပေးမှုတွေပိုတိုးလာနေပေမဲ့အိန်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်မခံဘဲငြင်းဆန်နေပါတယ်စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်နယ်စပ်မှာရောက်နေတဲ့ရာနဲ့ချီတဲ့ရိုဟင်ညာတ ကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကို ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အစည်းအဝေးမှာတော့ UNHCR ကမြန်မာနယ်စပ်နေရာ19ခုမှာခေလုံဝင်ရာရေးဆောင်ဆိုင်နေတဲ့ရိုဟင်ဂျာ900လောက်ကိုစာနာမှုနဲ့လက်ခံမှုပြောဆိုခဲ့ပေမဲ့ညင်းပယ်ခဲ့ကြောင်းလည်းသတင်းမှာဖော်ပြပါဗျာ။မကြာသေးခင်ကပဲဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်300ကျော်ကိုမကြာသေးခင်ကပဲဘင်္
ဒီကနေ့ပဲပြောလိုက်ပါတယ်။
也就是说，这个事件目前是由海巡署在执行，以司法。
ဒီဖြစ်ရက်ကိုကန်းကြီးဆောင်တပ်ဖွဲ့ကကင်တွေပြီးတော့တရားဥပဒေတိုင်းဆောင်ရွက်သွားမှာပါပြည်တွင်းတင်းမာမှုတွေတိုးမြင့်လာတာကိုရှောင်ရှားဖို့နိုင်ငံတော်ကာကွယ်ရေးဝန်ကြီးဌာနကဒိုက်ရိုက်ဆွတ်ဖက်မှာမဟုတ်ပါဘူးထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဆန်နီဖန်ကပြောသွားတာပါဖေဖော်ဝါရီလဆယ်ရက်နေ့ကထိုင်ဝမ်ကကန့်သတ်နယ်မြေဖြစ်တောင်ဆူထားတဲ့က Taiwan Ganji Sound Dakaro, Napanamari Pine Juno Nedo, Susui Tavare, Danga de Tisongiare, Taiwan Anaya Democratic, Today Partigo, Deo Suyaga, a jet thing about the nation.
Dioning Emma, the show moon is signing at the damp, pit and big hang tire, Dio Lumio, Australian and Lasayasia and Midazuga, seeing jet to a Yugan Wimam Hopu, Lupio Lai Bare, American Birazu, New York Mugani, Dioning and Down My Guanjo Mugu lay in it at Dua, Natalness a Gogunic Rega, Sayasia, Yan Ham Jungu, Pansy Tara Pipare, Tony Nibaja, Dagabe, Jana, Sesemuri, Lokebiro, Dila Zamai Mabe, Beijing Murogani, Tugu, signing at the damp, seeing jet chagera pipare. ငါနှစ်ကျော်ကြာလူမဆန်စွာဆက်ဆံခဲ့ရပြီးတဲ့နောက်လုံလောက်တဲ့ဆေးဝါးကုသမှုရဖို့လိုအပ်နေတဲ့အချိန်မှာပဲကြံ့ကြာမှုတွေဖြစ်နေတာကြောင့်အယူခံမူဝင်မှုရန်ကိုယ်တိုင်ဆုံးဖြတ်ခဲ့တာလို့သူရဲ့မိသားစုနဲ့မိတ်ဆွေတွေကဒီကနေ့ပဲကြေညာချက်ထုတ်ပါတယ်။သူဟာဖန်စီခံထားရပြီးတဲ့နောက်မှာပြင်းထန်တဲ့ကြောက်ကြရောဂါခံစားနေရပါတယ်။မတရားချမှတ်ခဲ့တဲ့စီရင်ချက်ကိုအယူခံနဲ့ပြင် နဲ့ရှော့ပေါ်ပေးလေရှိပါတယ်ရှင်ဘုရားဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းဒဇယ်မြို့ကဒူးမရွာကရဲစခန်းကိုပူးပေါင်းတော်လှန်ရေးတပ်ဖွဲ့တွေကဒီကနေ့မနက်အစောပိုင်းကသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကကဒူးမနယ်မြေရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ဒီကနေ့မနက်အစောပိုင်းမှာတော့တော်လှန်ရေးပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကဒူးမကျေးရွာနယ်အနီးတစ်ဝိုက်ကစစ်ကောင်စီတပ်ကနေလေကြောင်းကနေအကြိမ်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေသေဆုံးတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးလည်းကြာဆုံးခဲ့တယ်လို့ပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်။
ဒဇယ်မြို့နယ်တဲကကဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီကနေ့ဖေဖော်ဝါရီလ22ရက်မနက်3နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ကြပြီးမနက်6နာရီဝန်းကျင်လောက်မှာအပြည့်သက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲပစ်ပြီးမကြာမီမနက်4နာရီဝန်းကျင်လောက်ကစပြီးစစ်ကောင်စီကတိုက်လေယာဉ်တွေနဲ့ကဒူးမကျေးရွာနယ်အနီးတစ်ဝိုက်ကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOA ကိုပြောပါတယ
်။အဝ3နာရီကနေစဖြစ်တာအဝတ်ဒဇယ်မြို့နယ်ကဒူးမပေါ့ဆံပြားကြီးရွာပေါ့ဗျာကဒူးမအသိနေနိုင်ပါလေဟုတ်ကဒူးမဆံတော်မျိုးရှုပ်ပြလိုက်အချင်းကြီးတော်တော်ကိုများတယ်မနေ့မိုးလင်းနေရှိမနေ့3နာရီကနေထွက်တာဟိုမှာမိုးလင်းနေရှိပဲမိုးလင်းနေရှိကကျူကျားထီကိုလိုက်ပြနေတာလေငင်းလေးကအဝါသူတို့ရောက်သူတို့လာပြီးတော့ကျဲတဲ့ချိန်ကတော့အဝါလောက်ပါပြီဒီဝန်လာတော့ရှိပြီအဲ့ဒီကနေတက်တက်ကျဲနေတာပဲနှစ်ဆင်းနဲ့ပဲတပီပီတစီ
ကဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ဝင်တွေမတိုက်ခိုက်ခင်တပတ်လောက်အလိုကလေးကကျေးရွာအတွင်းဒေသခံတွေတိမ်းရှောင်ကြဖို့တိုက်တွန်းထားခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ချိန်မှာရွာအတွင်းမှာဒေသခံတချို့ရှိနေသေးပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဘလောက်ထိခိုက်ဒဏ်ရာရခဲ့တယ်လဲဆိုတာတော့အတိအကျမသိရသေးဘူးလို့ပြောပါတယ်။စစ်ကောင်စီကကဒူးမကျေးရွာကိုအဓိကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီကျေးရွာနဲ့အနီးဝန်းကျင်ကကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့ယူဆတဲ့ရွာတွေကိုပါလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကဒူးမနယ်မြေရဲစခန်းမှာအင်အား90ဝန်းကျင်ရှိပြီးဒီကနေ့တိုက်ပွဲမှာစစ်ကောင်စီဘက်က30ဝန်းကျင်တိုက်ဆုံးခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့စစ်ကောင်စီတပ်သားတွေကလက်နက်တွေကိုတင်ဆက်ပြီးစုခွာသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်း6ဦးကြာဆုံးပြီး10ဦးဝန်းကျင်ထိခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ
်။အဲဒီဘက်ကတော့ဟာတော့30ကျော်တော့ကြာတယ်။ဟုတ်ကျွန်တော်တို့ဘက်ကထိခိုက်ရှိရတယ်။အထိခိုက်ရှိတယ်ဆိုတာမများအောင်တော့ထိခိုက်က
ဖေဖော်ဝါရီလ14ရက်နေ့စံငါးရက်နေ့တွေကလည်းကဒူးမကြေးရွာအနီးတဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ကဒူးမကြေးရွာအပောင်းဝင်အနီးဝန်းကျင်ကြေးရွာတော်များများကဒေသခံတွေလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရကိုတင်းချောင်ထွက်ပြေးနေကြရပါတယ် ဒဇယ်နဲ့ရေဦးကြားကြေးရွာတွေနဲ့ဒဇယ်မြို့တောင်ဘက်ကကြေးရွာတွေကိုစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့ဖေဖော်ဝါရီလ19ရက်နေ့ကတည်းကစတင်ထိုးစစ်ဆင်လာတာကြောင့်ဒေသခံ9000ဝန်းကျင်လောက်စစ်ဘေးရှောင်နေကြရပါတယ်ရှင်။
ဒါကတော့ဒဇယ်မြို့ဂရုမာရွာကရဲစခန်းကိုတော်လှန်ရေးအဖွဲ့တွေဒီကနေ့မနေ့အစောပိုင်းကသိမ်းပိုက်လိုက်တဲ့သတင်းကိုမဲ့ရင်ချင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမှာတိုက်ပွဲပြင်းထန်လို့ဒေသခံတွေဘေးကင်းရကိုတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ ီကြမှာကိုစိုးရိမ်ပြီးတော့တင်းရှောင်တာတွေရှိနေပါတယ်တိုက်ပွဲကြောင့်ဟိုပုံးနဲ့မိုင်းပုံအကြားမှာကားလမ်းကိုအချိန်မိုင်းပိတ်ခဲ့တာကြောင့်ကားအဆင့်200လောက်ပိတ်မိခဲ့တယ်လို့စီဆိုင်မြို့နယ်ဘက်မှာလည်းလက်နက်ကြီးပစ်ခတ်တာတွေရှိနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းကစီးရဲနောက်ဆုံးရအခြေအနေတွေသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ပြောပြပေးပါမယ်
ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်တွင်ဖြစ်ပွားတဲ့စီရေးပဋိပက္ခတွေတလနီးပါးကြာမြင့်လာချိန်မှာတိုက်ပွဲတွေဟာဟော်ပုံးမြို့နယ်ဘက်အထိကျယ်ပြန့်လာနေပါတယ်။လက်တလောဟော်ပုံးမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။ဆာဆန်းကူရဲ့အပေါ်ပုံးအဲပါပုံးအဲမှာမနေ့ကလေးဖြစ်တယ်ဒီမနေ့လည်းဖြစ်ဖြစ်တယ်။ဒီနေ့ကကျတော့ဇော်ပိုင်းတို့ကမိုင်းပေါ်ရဲ့အမြောက်ဘက်ခင်းမင်းရွာရဲ့ဝက်ဆလောင်းရဲ့ဟိုပါတော့အဲ့မှာပြောရရှိတယ်အဲ့ဒီနံပါတ်ခန်းနံပါတ်ခန်းရှင်းနေရတောင်ပဲနော်မအဲ့ဒီတပြောမှာတော့တိုက်ပွဲတော့မကြည့်ဘူးအဲ့ဒီဟိုဆက်ပါကတော့လည်းနဲ့ကြီးနေနေထူနေတာတချို့ဟိုဒေသခံတွေကတော့ကြောင်းတာရွှေ့တာတော့ရှိနေတယ်အခုတော့ကျွန်တော်ကြားတာကတော့20ရက်နေ့ကလေးကကျွန်တော်တို့ဒီမိုင်းပေါ်တရာကြင်ပိတ်တယ်ဒီနေ့လည်းကြင်ချပိတ်ပြီ
ဒီကနေ့တိုက်ပွဲဖြစ်ပွားတာကြောင့်စစ်ကောင်စီနဲ့ PNA ပြည်သူ့စစ်ကဟိုပုံးနဲ့မိုင်းပုံအကြားမှာမော်တော်ယာဉ်အသွားအလာတွေကိုပိတ်ခဲ့ပါတယ်တောင်ကြီးလွိုင်လင်းမော်တော်ယာဉ်လိုင်းကတာဝန်ရှိသူတူကတော့နေကင်းတနာရီလောက်ကစပိတ်ခဲ့ကြောင်းပြောပါတယ
်ဟုတ်တယ်ဗျပိတ်ပိတ်တယ်ဗျဟုတ်ဒီကနေ့တနာရီလောက်ကစပိတ်တယ်ဗျတိုက်ပွဲဖြစ်တယ်လို့ပြောလို့ပိတ်ရတာဗျဟိုပုံးနဲ့အဲမိုင်းပုံကြားလို့ပြောတယ်ဗျမိုင်းပုံတကားပိတ်တယ်ဒီကအဲဟိုပုံးကစပိတ်တယ်ဗ
ျလမ်းပိတ်လိုက်တာကြောင့်တောင်ကြီးကျန်းတုံပြည်တော်စုကားလမ်းမှာသွားလာနေတဲ့မော်တော်ယာဉ်အစီး200လောက်ပိတ်မိနေခဲ့ကြောင်းနဲ့ညနေ3နာရီခွဲလောက်မှာတော့မိုင်းပုံမြို့နယ်တဲကိုစဝင်ခွင့်ပြုခဲ့ကြောင်းလန်ခီမှာပိတ်မိနေသူတဦးကပြောပါတယ်
။ဟောကြည့်နေလိုက်မိုက်ပုံမြို့ဝင်ပေါ့။တလာရတဲ့နေ့ပိတ်မိနေတာဗျ။အဲ့ဒါတိုက်ပွဲပေါ့နော်။တိုက်ပွဲတော့လက်နဲ့ကြည့်ရဲနောက်ထူလာ။ဟိုတောင်ထူလိုက်ဒီတောင်ထူလိုက်တောင်ပေါ်ပဲထူကြလာ။ဒါနဲ့ကနအငယ်တော့မကြားရဘူး။တို့တို့ဒီကြားရနေတဲ့နေရာမှာလက်ကြည့်လိုက်ရင်လက်မြည်တယ်။အဲ့မှာပုံပြီးလို့ကြားတဲ့နေရာဆိုရင်အမှဟိုမိတွေလောက်သွားတယ်။မြို့ထဲနေလက်နဲ့ကြည့်နေလက်ထူလာတယ်လေ။ကြည့်ရတဲ့ပုံကအော်ဟိုကတစ်ဖက်ပဲထူနေတာလေ။ကျင်းဆက်ကတော့မနေ့ကဖြစ်တဲ့ကျွဲကျင်းဆက်တယ်လေဒီနောက်တော့ပြိမိနေတဲ့ဒီပါရမတွေအသိနေရကြတော့ရှိတယ်တကယ်အခုတော့ကားတွေပြန်ဖြစ်နေပြီဟိုမိုက်ကိုမြှောက်ထားပြန်ဝင်နေတာ
ကားလန်းကိုတောင်ကြီးဘက်ကလာရင်ဟိုပုံးရေထွက်တဲ့နေရာမှာလဲပိတ်ခဲ့ကြောင်းနဲ့ကျိုင်းတုံဘက်ကလာရင်လွိုင်းလင်မှာလဲပိတ်ခဲ့ကြောင်းပြောပါတယ်ပုံမျိုးသားလူမျိုးရေးတပ် PNL ကတော့အင်္ဂါနေ့ကသူတို့စစ်ကြောင်းကိုစစ်ကောင်စီနဲ့အပေါင်းပါတပ်တွေကဟိုပုံးမြို့နယ်အတွင်းမှာတိုက်ခိုက်တာကြောင့်မနေ့7နာရီကနေညနေ9နာရီထိတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့တိုက်ပွဲပြီးရှင်းလင်းစဉ်မှာစစ်ကောင်စီနဲ့ပြည်သူ့စစ်အလောင်း9လောင်းနဲ့လက်နက်၄လက်တင်ဆက်ရမိခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီနဲ့ PNA ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ PNLA အကြမ်းမှာပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကဟိုပုံးမြို့နယ်စံဖူးရွာမှာတိုက်ပွဲစတင်ဖြစ်ခဲ့တာပါအဲ့ဒီနောက် PNLA နဲ့မဟာမိတ်အဖွဲ့တွေကစီဆိုင်မြို့ကိုတင်ယူခဲ့တဲ့နောက်တိုက်ပွဲတွေနေ့စဉ်ဆိုးဆိုးလို့ဖြစ်ပွားနေခဲ့ပြီးအခုဆိုရင်တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပုံဘက်တွေအထိဖြစ်ပွားလာနေတာဖြစ်ပါတယ်ဒီကနေ့မှလည်းစီဆိုင်မြို့နဲ့လွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေသေးဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ16ရက်နေ့ကစီဆိုင်မြို့ကိုပစ္စည်းပြန်တယ်ယူတဲ့ရင်တန်းကိုစစ်ကောင်စီကလက်နက်ကြီးဒရုန်းနဲ့ပစ်ခတ်တာကြောင့်အယတ်သား9ယောက်သေဆုံးခဲ့ကြောင်းဖော်ပြတဲ့ခေတ်သစ်မီဒီယာရဲ့သတင်းကိုတော့သတင်းမှဖြစ်ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျ
ထာကတော့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမှာတိုက်ပွဲပြင်းထန်နေလို့ဒေသခံတွေဘေးကင်းရာကိုတင်းရှောင်နေရတဲ့အခြေအနေကိုစုံဝင်လိုက်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့နယ်စပ်ကုံတွယ်ရေးတွေပြန်ပြီးစတင်နိုင်မှုအရေးယူနန်ပြည်နယ်အစိုးရနဲ့စစ်ကောင်စီခေါင်းဆောင်ဆွေးနွေးတဲ့သတင်းကိုတင်ပြပေးကြပါမယ်စစ်ပွဲတွေကြောင့်ရပ်တန့်သွားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်၁၀၅မိုင်ကုံတွယ်ရေးအပအဝင်မြန်မာနဲ့တရုတ်နှစ်နိုင်ငံကုန်စည်စည်းစိမ်မှုတွေပြန်ပြီးစတင်နိုင်ရေးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရအဖွဲ့နဲ့မြန်မာစစ်ကောင်စီတို့မနေ့အင်္ဂါနေ့တုန်းကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းနယ်စပ်မှာနယ်မြေစိုးမိုးထားတဲ့တိုင်းရင်းသားတွေနဲ့စစ်ကောင်စီတို့ကြားညှိနှိုင်းနိုင်နိုင်နဲ့ကုန်သွယ်ရေးပြန်ဆဖို့ဆိုတာကတော့လက်တလုံးမှမဖြစ်နိုင်သေးဘူးလို့နယ်စပ်ကလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်။
မြန်မာနဲ့နယ်စပ်လုံခြုံရေးပူးပေါင်းဖို့အပါအဝင်ကုန်သွယ်ရေးပြန်ဆနိုင်ဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဝမ်ယူပုံနဲ့တန်တမန်အဖွဲ့ဟာဖေဖော်ဝါရီ20ရက်နေ့ကမြန်မာစစ်ကောင်ဆောင်နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံတာမှာယူနန်ပြည်နယ်ဘက်ကနည်းပညာအကူအညီတွေလမ်းတည်ဆောက်ရေးတွေလျှက်စစ်ထုတ်လုပ်ရေးလေယာဉ်စိုက်ပျိုးရေးစတဲ့ကဏ္ဍစုံကိုလည်းတရုတ်ဘက်ကဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါအဓိကကတော့နယ်စပ်တည်ငြိမ်ပြီးကုန်သွယ်ရေးအမြန်ဆုံးပြန်ဆဖို့တရုတ်ဘက်ကမျှော်လင့်ထားပေမဲ့မြန်မာဘက်ကလုံပေးနိုင်တဲ့အခြေအနေမှာမရှိသေးဘူးလို့မူဆယ်မြို့ကုန်သွယ်ရေးကပြောပါရယ်အထူးသဖြင့်နယ်မြေစိုးမိုးထားတဲ့တိုင်းရင်းသားနဲ့ကုန်သွယ်ရေးကရတဲ့အကျိုးအမြတ်ကိုဘယ်လိုညှိနှိုင်းပြီးလုပ်ကြမယ်ဆိုတာမသိရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကကုန်သွယ်တူကဗီဒီယိုကိုအခုလိုပြောပါရယ်ဟိုမ
ူဆယ်ရနေပြီးတော့လို့ဆက်နေတယ်ပုဂံအဖွဲ့ရှိတယ်ပလောင်ရှိတယ်အေးအေးရှိတယ်တချီရှိတယ်ဟိုတမတော်ရှိတယ်လန်စီကပြန်လာရတော့မှဟိုအရင်လိုတော့ပြန်ဖြစ်ဖို့တော့မဖြစ်နိုင်ဘူးပေါ့နော်စစ်ဆေးမှုတွေနောက်ပြီးဟိုမင်းတင်ငါမှုတွေအများကြီးဆက်လာနိုင်ကြလို့ပါဒါပေမဲ့ဒီနယ်ပြည်နယ်အောက်ခြေမျိုးကလည်းစစ်ဆေးနေနိုင်တယ်ဆိုတော့အဲ့ဒီဆက်လာဖြစ်ပေါ့နော်အဓိကနေတာ150ရာစူပေါင်းဖက်အင်းဖြစ်သွားတယ်ဟောဟောကတောင်းကြတယ်ဘယ်လိုကြီးဒါရီကဟိုမဖြစ်နိုင်ဘူးဆိုတာမရှိနေတယ်နဲ့ဖြစ်နိုင်ဖို့လည်းအိတ်တော့မလိုဘူးဆက်လာတယ်ပေါ့နော
်တရုတ်နယ်ဇက်ကမန်စီမြို့ကိုကချင် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတနင်္လာနေ့ကတင်ပိုက်လိုက်ပါတယ်အလားတူပဲရှမ်းပြည်နယ်မြောက်ပိုင်းကပန်ဆိုင်မူဆယ်၁၅မိုင်ကျင်းစန်းကျော့စတဲ့ကုံသွယ်ရေးအချက်ကျကြတဲ့နေရာတွေကိုလည်းညီနောင်မာမိတ်အဖွဲ့တွေကတင်ပိုက်ထားတာပါဒီကျင်းစန်းကျော့နယ်စပ်ဂိတ်ကကာကြီးဝင်းနယ်ကို2023ခုနှစ်နိုဝင်ဘာလ23ရက်ကလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပြီးကုန်ကားအများအပြားမီးလောင်ခဲ့ပါတယ်ကုန်ကားယာနဲ့ချီပြီးအဲ့ဒီဝင်းနယ်မှာပိတ်မိနေခဲ့တာပါဒီပိတ်မိနေတဲ့ကားတွေကိုကိုကန်တပ်ဖွဲ့ကဒီရက်ပိုင်းထဲမှာပြန်ပြီးထုတ်ပေးနေပါတယ်။နယ်စပ်ကုံသွယ်ရေးကိုမြန်မြန်ပြန်ဆကျင်တဲ့အကြောင်းတရုတ်ဘက်ကပြောနေပေမဲ့စစ်ကောင်စီကတော့ဒီလိုအခြေအနေမှာပြန်ဖွင့်ကျင်ပုံမရသေးတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကခံမှန်းပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီနေ့မနေ့မန္တလေးမှာရောက်တော့အဲဒီမန္တလေးကကားဆရာတွေကတော့ဟိုဘက်မှာကားတွေအများကြီးကျန်နေသေးတယ်ဆိုတာတွေကိုပြောတယ်။ကျွန်တော်ကတော့မထင်ပါဘူးဗျာ။ဖွင့်လိုက်မယ်ဖွင့်လိုက်မယ်လို့ပြောတာတွေကကြားခဲ့တယ်ကျွန်တော်ကြားသိရဟာကတော့တရုတ်ဘက်ကဖွင့်နေတယ်ဆိုတော့ဗမာဘက်ကမဖွင့်နေတဲ့သဘောမျိုးတွေဆိုထင်တာဗ
ျအခုလက်ရှိမှာတော့မြန်မာကနေတရုတ်ကိုသွားတဲ့မဆိုးတလောက်ကုန်စည်တွေကကချင်ပြည်နယ်ဗမော်လွယ်ကျယ်လမ်းကိုအားထားပြီးသွားနေရပါတယ်မိုင်းလာနယ်စပ်ဂိတ်ကနေလည်းတရုတ်ကိုသွားကြတယ်ဆိုပေမဲ့ကုန်ကြစရိတ်များတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုံသွယ်ရေးပြန်ပြီးတော့ဆဖို့စစ်ကောင်စီနဲ့ပြည်내အစိုးရတို့ဆွေးနွေးနေတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့စစ်မှုမထမ်းမနေရဥပဒေအပေါ်မှာပြည်ပရောက်လူငယ်တွေရဲ့သဘောထားကိုတင်ပြပေးခြင်းပါတယ်။စစ်ကောင်စီကနေအတည်ပြုလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလူငယ်တွေရဲ့အနာဂတ်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်ရှိနိုင်မလဲလို့ပြည်ပရောက်လူငယ်တွေကမေးခွန်းထုတ်လိုက်ပါတယ်။စစ်မှုထမ်းရမယ့်အချိန်မှာလူသားဒိုင်းဖြစ်နေအတုံးချခံရမှာလားပြပအလောက်ကိုင်းနေဆွံ့ပြီးတော့စစ်မှုထမ်းရမယ့်သူတွေအနေနဲ့လုံတက်အလိုက်ခန်းစား권နစ်နာမှုတွေအပြင်မူရင်းအလောက်ကိုလည်းပြန်ရဖို့မဖြစ်နိုင်တော့တဲ့အခြေအနေတွေကိုလည်းသူတို့ကထောက်ပြပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့ပြပနိုင်ငံတွေကရောက်နေတဲ့လူငယ်တွေရဲ့သဘောထားကိုအောင်ကထိုင်းနိုင်ငံဘန်ကောက်မြို့ကနေစုစည်းတင်ပြပေးထားပါတယ
်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လူမှုအုံကြွမှုတွေကိုအင်အားသုံးဖိနှိပ်ပြုတ်ခွဲလာပါတယ်အဲ့ဒီနောက်လက်နက်ကင်ခုခံတော်လှန်ရေးတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်လာပြီးတစ်တုံညနှစ်ခုဆစ်စင်ရေးကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရာနဲ့ချီတဲ့ဆစ်ခန်းတွေကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလာရတာပါ ไอ้လိုအနေထားအောင်မှာပဲနာဖလိုလူတီများတဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီလက်ထက်ခပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာသိမ်းသုံးနှစ်ပြည့်ကိုရဲ့အကြာဖေဖော်ဝါရီ10ရက်နေ့မှာအတည်ပြုလိုက်ပါတယ်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်ဆိုင်တိုက်ခိုက်နေရချိန်မှာစစ်ကောင်စီတပ်တွေဟာစစ်လက်နက်အများအပြားဆုံးရှုံးတပ်ဖွဲ့ဝင်အများအပြားသေဆုံးတဲ့အပြင်တရင်လိုက်လက်နက်ချသူတွေအသက်မသေးအောင်ဗိုလ်မှူးချုပ်အစင်ကအစားလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့သဘောတူညီမှုရယူခဲ့တဲ့အနေအထားအောက်မှာအတွေ့အကြုံရှိတဲ့တာမန်ရဲသားတွေကိုစစ်မှုထမ်းဖို့ဆောင်ရွက်လာတာပေါ့လူငယ်တွေကတန်တရားရှိနေကြတာပါပြပရောက်နေတဲ့မြန်မာလူငယ်တူကတော့ပြည်သူစစ်မှုထမ်းဥပဒေအပေါ်သူ့အမြင်ကိုအခုလိုပြောရတယ
်ဆိုတိုင်းသားတွေနဲ့တိုက်ခိုက်နေတဲ့ပြစ်ခတ်တွေရှိနေတဲ့အခါမှာသူတို့ကိုယ်တိုင်တော့မတိုက်ပဲနဲ့မှလက်နှက်ချပြီးတော့မှတခြားရကိုတိန်ရှောင်းတယ်ဆိုတော့တစ်ခါကျရင်လည်းဒီလက်နှက်ချပြီးတော့မှပြန်ဆုပ်ပြေးတဲ့အချိန်တွေရှိတယ်ဆိုတော့အဲ့မျိုးဆုပ်ပြေးနေတဲ့အချိန်ကြီးမှာကျွန်တော်တို့ဘာမှမသိတဲ့လူငယ်တွေဆိုတော့ပြည်တွင်းမှာရှိတဲ့ဘာမှမသိတဲ့လူငယ်တွေအနေနဲ့ပေါ့ဆိုတော့လက်နှက်ကြီးကင်ပြီးတော့မှရုတ်တက်ကြီးသွားတိုက်ရမှာလားဆိုတော့သွားတိုက်ရောဆိုတော့ကျွန်တော်တို့ကဘလို့အနေနဲ့တုံးချင်တာလဲအရက်သားတွေကိုပဲရှေ့ကနေလူသားတစ်တိုင်းအနေနဲ့အသုံးပြုချင်တာလားစစ်တပ်ကဆိုတော့အဲ့ဒါကလည်းစဉ်းစားစရာတစ်ခုပါပဲဆိုတော့ကျွန်တော်အနေနဲ့ဒီရုတ်တရက်ကြီးစစ်မှုထမ်းရမယ်ဆိုရင်တော့ကျွန်တော်ကအခုနိုင်ငံသားမှရောက်ပြီးတော့မှပညာသင်ရင်တော့ညာလည်းပဲအကယ်၍ကျွန်တော်ပြန်သွားမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ရောစစ်မှုထမ်းရမလားဆိုတော့ဒီလိုမိကွန်းနေနဲ့ဆိုတော့ဒီအခုထွက်လာတဲ့တည်င်းကမိကွန်းပေါင်းများစွာနဲ့ပေါ့နော်
စစ်ကောင်စီတရင်ထုတ်ပြန်ရေးကောင်စာဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြည်သူစစ်မှုထမ်းဥပဒေကိုဧပြီလကုန်ပိုင်းကနေစတဲ့ကောင်တဲ့ပေါ်မှာဖြစ်ပြီးအမတ်စင်1မှာလူဦးရေ 9,000 တက်မှတ်ခေါ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသမီးစစ်မှုထမ်းတွေကိုစင့်ခေါ်မယ်လို့ပြောဆိုခဲ့ပေမဲ့ဖေဖော်ဝါရီ20ရက်နေ့မှာတော့အမျိုးသမီးစစ်မှုထမ်းတွေကိုလက်တလောစင့်ခေါ်တော့မှာမဟုတ်ဘူးဆိုပြီးတော့ပြန်လည်ပြောဆိုသွားတယ်ဒီပြည်သူစစ်မှုထမ်းဥပဒေဟာအရင်တုန်းကအရက်သားတွေကိုစစ်ပွဲအတွင်းအတင်းအဓမ္မခေါ်ဆောင်ခိုင်းစေတာမျိုးတရားဝင်ဖြစ်အောင်လုပ်တာမျိုးဖြစ်တယ်လို့ပြည်ပရောက်လူငယ်တူကအခုလိုမှတ်ချက်ပြုတ်ရတယ
်။မြန်မာပြည်မှာအခုဘောနော်မဖြစ်မနေစစ်မှုထမ်းရမယ်ဆိုတာဘောနော်အဲ့ဟာကိုကြားရတဲ့အချိန်မှာဆိုကျွန်မစိတ်ထဲမှာဆိုရင်အရင်လန့်တော့ဘောနော်ဒီမြန်မာပြည်မှာကြံနေခဲ့တဲ့လူငယ်တွေအတွက်ကိုလည်းအရင်စိတ်မကောင်းဖြစ်တယ်။ပြီးတော့ဘာကိုတတိယမိသွားလဲဆိုတော့အရင်တစ်ခေတ်တစ်ခါတော့ကိုယ့်ရဲ့အဖေတွေအဖိုးလူခေတ်ကပေါ်တာဆွဲတဲ့ဟာနဲ့ပြန်ပြီးတော့မြောင်မိတယ်ပေါ့နော်အဲ့အခေတ်ခါတော့ကျတော့တရားမဝင်ပေါ်တာဆွဲတာဒါပေမဲ့အခုကျတော့တရားဝင်ပေါ်တာဆွဲတယ်လို့မျိုးပေါ့အဲ့လိုခံစားရတယ
်ဥပဒေမှာတာမန်အယတမျိုးသား18နှစ်ကနေ35နှစ်နဲ့ကျွမ်းကျင်ပညာရှင်တွေဆိုရင်18နှစ်ကနေ45နှစ်အထိစစ်မှုထမ်းဖို့အကျုံးဝင်ပါတယ်စစ်ကောင်စီဘက်ကတော့ဒီဥပဒေဟာဒေါတာဝန်အရေး၃ပါးကိုစောင့်ထိန်ကာကွယ်ဖို့အတွက်ဖြစ်ပြီးစစ်မှုထမ်းကာလကို2နှစ်သတ်မှတ်ထားပါတယ်အရေးပေါ်အခြေအနေမျိုးဆိုရင်9နှစ်အထိတက်တန်းတိုးနိုင်ပြီးစစ်မှုထမ်းဖို့ညှင်းဆိုရင်ထောင်ဒဏ်9နှစ်အထိချမှတ်နိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဖို့အကျုံးဝင်သူအမျိုးသားဥယေ 6.3 သန်းလောက်ရှိတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်အမှန်တကယ်စစ်တပ်ထဲမှာစစ်မှုထမ်းဖို့ကြုံလာမယ်ဆိုရင်တော့
တကယ်အဲ့ဒီအခြေအနေနဲ့ကျွန်တော်ကြုံတွေ့ရခဲ့မယ်ဆိုပြီးဆိုသူတို့ရဲ့စစ်သားတွေကိုကျွန်တော်ဝင်ဖြစ်မှာလုံးဝမဟုတ်ဘူးနော် 100% ကျွန်တော်ဝင်မှာမဟုတ်ဘူးကျမတို့မှာအခုက PDF တွေရှိတယ်အခြားအဖွဲ့အစည်းတွေအများကြီးရှိတယ်သူတို့ပြန်ပြီးတော့ခုခံတော်လှန်နေတဲ့အဖွဲ့အစည်းတွေရှိပါတော့အဲ့အဖွဲ့အစည်းတခုခုထဲကိုပဲကျမဝင်ဖြစ်မယ်လို့ယုံကြည်လို့
စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာထောင်ထဲချီတဲ့လူငယ်အများပြားဟာပြည်သူကာကွယ်ရေးတရင်တပ်ဖွဲ့တွေစီဆက်သွယ်စုံစမ်းလာတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါအပြင်ဥပဒေရဲ့အခန်းလေးခန်းစားခွင့်မှာပြည်သူစစ်မှုထမ်းကာလပြီးဆုံးတဲ့အခါအလုံသမားတယောက်ဟာမူလထမ်းဆောင်ခဲ့တဲ့အလုတ်ကင်ဒါမှမဟုတ်အလားတူအလုတ်ကင်တွေကိုအလုတ်ရှင်ကပြန်လဲပြီးတော့ခန့်အပ်ပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဒါဟာပြည်တွင်းအလုတ်သမားတွေအနေနဲ့အစဉ်ပြေစေနိုင်ပေမဲ့နိုင်ငံရဲ့ချားမှာအလုတ်လုတ်ကင်နေသူတွေအတွက်တော့အခက်အခဲတွေရှိနိုင်ပါတယ်ဒီအခက်အခဲနဲ့ပတ်သက်လို့ပြည်ပမှာအလုတ်လုတ်ကင်သူမြန်မာလူငယ်တဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိတဲ့အလုတ်ကင်ကြီးစွန့်ပြီးတော့သွားအောင်ဆိုတဲ့အခါကျတော့လုပ်ငန်းရှင်တွေကလည်းဒီလုပ်သားတွေကိုကျွန်တော်တို့မြန်မာနိုင်ငံသားတွေကိုလစ်လန်သွားတဲ့နေရာမှာသူတို့လည်းလကားထားမှာမဟုတ်ဘူး။ဆိုတဲ့အခါကျတော့သူတို့ဟိုအဆင်ပြေမဲ့သူတခြားလူသားတွေကိုသူတို့ခေါ်သွင်းမယ်။ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားကိုလာပြီးတော့အလုပ်လာလုပ်တဲ့သူတွေအခုဒီနေရာတွေအလုပ်တွေမရဖြစ်သွားမှာအလုပ်အဆင်မပြေဘူးပေါ့ဗျာ။ဒီထဲမှာရှိတဲ့သူကတော့ဟိုဆိုင်းငံ့ပြီးတော့နားလည်မှုနဲ့ပြန်ပြီးတော့ဟိုလုပ်ကောင်းလုပ်လို့ရနိုင်ပြီမဲ့ကျွန်တော်ပြည်ပမှာနေတဲ့သူတွေကဟိုကပြန်ပြီးတော့စစ်မှုထမ်းပြီးတော့ပြန်လာပြီးတော့ဒီမှာပြည်ပကိုနှုတ်လုံနေတဲ့နေမြဲအလုပ်မှာပြန်လုပ်ဖို့ဆိုတာကတော့ရန်နှုံးပြည့်မတိကြဘူးများတယ်
ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဖွဲ့ဝင်ဥပဒေကိုပြဋ္ဌာန်းလိုက်ချိန်မှာပြပထွက်ခွာဖို့ကြိုးစားလာကြတဲ့လူငယ်တွေလည်းတော်တော်များများရှိနေပြီးတော့နိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေနိုင်ငံခြားတန်ရုံးတွေမှာလူများအပြားတိုးဝေးတန်းစီခဲ့ကြပါတယ်မန္တလေးမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာဆိုရင်လေလူသေးဆုံးတဲ့အထိဖြစ်ခဲ့တာပါစစ်ကောင်စီဘက်ကတော့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်တော်ဝန်ထမ်းဆောင်ရမှာနဲ့ပတ်သက်လို့အစိုးရမလွန်မှုအပြင်တရင်မီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့လေတက်မတော်အပေါ်အထင်မြင်လွဲမအောင်သွေးထိုးလုံစော်ဝါရဖြန့်ရေးသားတာမျိုးသာဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ
စစ်မှုထမ်းရမယ့်ဥပဒေပေါ်မှာပြပရောက်လူငယ်တွေရဲ့သဘောထားကိုအောင်အောင်ပြောပြပေးခဲ့တာပါရှင်
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော့ရှင်များရှင် View American တန်ရဲ့2024ခုနှစ် February 19ရက်ဗုဒ္ဓဖူးညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။အဖက်ဖက်မှာထိခိုက်ကြဆုံးမှုတွေရှိလာနေတဲ့စစ်ကောင်စီကြဆုံးလို့နှိပါဖြစ်နေပြီလို့တုံတက်သူတချို့ကဆိုနေကြတယ်လို့ပန်းနိုင်ကဝေးသေးတယ်တက်ထောင်ရမယ့်အချိန်မရောက်သေးဘူးဆိုပြီးသတိပေးသူတွေလည်းရှိနေပါတယ်ဒါဆိုရင်ပြည်သူတွေလိုချင်တဲ့တည်ငြိမ်အေးချမ်းမှုရဖို့ရောဘလောက်များနှိစက်လာနေပါပြီလဲဒီသတင်းမဲ့ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမမတစင်အောင်ကဦးကျော်စန်းသာနဲ့ဆွေးနွေးတုံတက်ထားပါတယ
်လာပါဦးကျော်စန်းပါရှင်
။အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
။တိတ်မဝေးတော့ဘူးဆိုတာအတိအပြည့်စီရင်အင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအားနည်းဆိုးလို့လည်းဆိုတာတွေ့ရပါတယ်။အထူးသဖြင့်စီရင်မှာရှုံနေမှုတွေအများကြီးတွေ့တယ်ဆိုစီကျွန်းရင်တွေကစစ်ကောင်စီဟာတာရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်။အာဆိုရဆုံးကစစ်တပ်ရဲ့အင်အားကြာဆင်းနေတာတို့ကြည့်မစမ်းခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမြောင်လာတွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြားလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်အင်အားအများကြီးဆိုးရုပ်ကြာဆင်းနေတယ်ဆိုတာကိုပြသတာဖြစ်ပါတယ်။ဒါကိုအခြေခံပြီးတော့ကျွန်းရင်တွေကသူတို့ကြာဆုံးမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါ။ဒါမဲ့တချို့ကျွန်းရင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့စိုးလွန်သေးတယ်စစ်ကောင်စီကြာဆုံးတော့မယ်လို့အပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လောက်ရလဲဦးမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထပ်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီးရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့အခါမှာထပ်ပေါက်ကတော့ကြိုးပမ်းဆရာမှာပဲဘယ်သူမှအဲ့လိုညင်ပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းနဲ့ပဲလူနေမှာပုံစံသူကထပ်ပေါက်ကတော့ဆန်နေရပါပဲထပ်ပေါက်တွေကတော့သူတို့စူးစမ်းတော့လဲစီးရေးမှလည်းထပ်ပေါက်ဆရာတွေရှိရဲနိုင်ငံရေးအဖြစ်ဒါခါစတန်မှာဆက်ဆံရေးနီးမျိုးစုံနဲ့ထပ်ပေါက်ဆရာနေပါဒါမှဒီထပ်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲအဲ့ဒါကတော့
အစီအရေးအထွက်ပေါက်ကောရှိနိုင်မှာမလား
စီအရေးအထွက်ပေါက်ရှိနိုင်သလားဆိုတော့အဓိကအဖြစ်သူတို့မှာလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာလို့ကသူတို့လက်နက်ပေးနေရဲ့လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရင်းရသိမ့်မရှိတော့ဘူးစိတ်ဓာတ်ကြဆင်းတယ်ထွက်ပြေးတဲ့လူတွေရှိတယ်လက်နဲ့ဆွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုအပေါ်မှာယုံကြည်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းဆက်ရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းအကျပ်လုပ်လာတယ်ဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတော့ဘေးကွန်မေးချက်ဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လိုချင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ပုံမပြီးတော့ဆန့်ကျင်မှုတွေသာပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတဲ့လူတွေရှိပါတယ်။သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိရဆိုပြီးတော့နေရာတစ်ခုတစ်ခုကိုဖော်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးဒါကိုအကုန်လုံးတန်ခွဲရှုတ်ထားတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက် see it trap out my pin hang babu, see I think trap out pin ye loop your map chip.
ကျင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေကောက်ပွဲလုံမယ်လို့လေးတန်းပြစ်လာပါတယ်ဒါကတော့ထွက်ပေါက်ဖြစ်လာနိုင်မှာလားဒါလည်းထွက်ပေါက်ရတာတရားတယ်နိုင်ငံရေးထွက်ပေါက်ရေကောက်ပွဲလုံမယ်ဆိုဘယ်လိုအခြေအနေနဲ့လုံမှာလဲသူတို့ကရေကောက်ပွဲလုံဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပြီးတော့၆လတွဲနောက်တစ်ခါ၆လတွဲပုံမှန်မကျင်းနေမဖြစ်ဘူးပြောတာအခုပုံမှန်
ီလကောင်ပဲကရကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကချင်းကလည်းပြောရွေးကောက်ပွဲမဝင်ရတဲ့ဆိုပြီးတလောတုန်းကပဲမရစ်နေရတင်ရရထုတ်တာတွေ့တယ်ကချင်းကရအေကထုတ်တာတွေ့တယ်အဲ့လိုပဲကရင်နီပြင်းနေမှလည်းကရင်ပြင်းနေမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရွေးကောက်ပွဲသွားလုံးမှလဲဆိုတော့ရွေးကောက်ပွဲလောက်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုသမထားတဲ့စီကံချက်တွေကို support ပေးတာရှိတယ်။ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်။အဲခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေစံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူး။နောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးွားလာတင်ပါလေ။ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့တီးပါအင်ဂျင်နိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဘာမှရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရတယ်ဆိုတော့အခုမြန်မာနိုင်ငံလို့အခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်ကတော့ရွေးကောက်ပွဲဟာစူပူအောင်ကြွားမှုကိုပို့ပြီးတော့ဆွပ်ပြီးရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြတ်စွာဘုရ
ားတန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာဝအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်ပါလား
အခုကတော့လာအိုအစကြဥရာဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာအာဆီယံကမင်းတို့ဟာအာဆီယံငါးချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလက်မခံဘူးနိုင်ငံရေးကိုယ်စားမဟုတ်တဲ့အဆင့်ပိုင်းကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်ကတော့အဲ့ဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကတော့လက်မခံခဲ့ဘူးလက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောက်လှန့်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲ့ဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲ့ဒီမှာ Bangkok Post သတင်းစာထဲမှာအဲ့မြန်မာရေးကြွန့်ကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်အဲ့ဟိုဗိုလ်ချုပ်ကြီးမှလာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘယ်လိုလဲမလွတ်တော့ဘူးဆိုပြီးနေခဲ့တယ်လို့ပြောပါတယ်အဲ့ဒီမှာဆိုတော့အဲ့လိုတင်းနေခဲ့ပြီမဲ့အခုကျတော့ Laos အလှည့်ကျလာတော့ Laos ကိုသူကအဲ့ဒီကောင်ပြန်ပြီးတော့လိုက်လျော့ပြီးပြန်လွှတ်တယ်ဆိုတော့ထွက်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ Laos ကိုယ်စားလှယ်ဖြစ်တဲ့နိုင်ငံသားရင်ဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်နဲ့တွေ့ရတဲ့အခါမှာသူတို့ဆွေးနွေးတယ်။နိုင်ငံလုံးကဘာအသေးစိတ်ဆွေးနွေးဆိုတာမထုတ်ပြန်ဘူး။သူတို့ဆွေးနွေးပြီးမှကြခင်မှာထိုင်းနိုင်ငံသားရင်ဝန်ကြီးကလည်းပဲလုပ်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရင်ဝန်ကြီးကလည်းပဲ American နိုင်ငံသားရင်ဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့သူကပြောတယ်။အာဆီယံကိုလည်းပဲပြောတယ်။အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလုပ်တဲ့နေရာမှာတော့ပွင့်ပွင့်လင်းလင်းလုပ်မယ်ဒီလိုလုပ်ချင်းဒီမြန်မာပဋိပက္ခကိုညှင်းညမ်းစွာဖြေရှင်းနိုင်ရေးအတွက်ဥတီဖို့ကြိုးရတယ်ဆိုပြီးတော့ထိုင်းကတော့ပွင့်ပွင့်လင်းလင်းပြောတယ်။ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစကာသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံရဲ့ဝင်ရင်တွေ့ဆိုတော့သူတို့ဟာလာအိုစ်ကိုလုံလုံထွက်ထားရမှာပေါ့ဗျာမယုံလေသလားလာအိုစ်တောင်မှတရုတ်ကရင်းနှီးရအောင်သူတို့ကအဲ့ဆိုတော့အဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်သွားပြီးလက်တွေ့တာလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆွေးတော့ပြောရလို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်ငံဆင်ထုတ်နေရတယ်လို့ယူဆပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ခါ ထိုင်းငါလောက်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြရတယ်ဆိုရင်တော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့ NUG ဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါအဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဥကြောစံတာရဲ့အဖြစ်ကိုသိပြရစေ
ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်ဒီ Federal Democracy တိဆောက်ရေးခရီးလမ်းမှာအဓိကပိတ်ဆို့ထားတဲ့ဥဒ္ဒတိုင်းကြီးကတော့စစ်အာဏာရှင်စနစ်ဖြစ်ပါတယ်ဆိုတော့ဒီစစ်အာဏာရှင်စနစ်ဆိုတဲ့ဥဒ္ဒတိုင်းကြီးကိုဖြိုချရမယ်ဆိုအခုကြတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထိုးလိုက်ရင်ကောစစ်အာဏာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးကြရှည်စနစ်တစ်ခုလုံးပြတ်ဖို့ကတော့နည်းနည်းလုံရလိမ့်မယ်ထင်ပါတယ်နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီဆိုတော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေပေါ့ stumbling blocks တွေဟာရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲဆိုရင်ကောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ဟာလူမျိုးရေးအချင်းချင်းတိုက်ပိတ်လိမ့်မလားအဲ့အသံတွေကြားနေရတယ်လေဟာဟိုမှာ Navy လို့မြန်မာရေတပ်ကိုအေကပြစ်ခိုင်းတော့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမသိဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေကစစ်သုံးပန်းနိုင်ဖမ်းမိတော့မှသူတို့ကောင်းမောင်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလိုအောင်လို့ပြောခဲ့တာသူနည်းကောင်ပဲ right call မှာဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘယ်လိုပြုစုရဲဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါတွေဖြစ်အောင်ဖန်တီးပြီးတော့ထပောက်ဆန်နေလေသလားဆိုတာလက်သံပြဖြစ်เสียပါမြန်မာစစ်တပ်ဟာအဲ့လိုပြည်ပခါအချင်းအကျမှာပြည်ပခါဖန်တီးပြီးတော့ထွက်တယ်ဆိုတာအစဉ်လာရှိခဲ့ပါတယ်ဟိုတုန်းကဆံပြဒနာဖြစ်လာတုန်းကတေဗမာအဓိကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်တခါမိထီလာမှာဒီမွတ်စလင်ဗုဒ္ဓဘာသာပြည်ပခါတွေဖန်တီးခဲ့တာအဲ့လိုမျိုးမျိုးမျိုးလွတ်တက်ပါတယ်ဆိုတော့ဒီဟာကိုတော့သတိထားစောင့်ကြည့်ရမှာပေါ့လေအမေအဲ့အခက်ခဲတွေကြော်လှောနိုင်တယ်ဆိုရင်တော့ညစဉ်မိတဲ့ဒီခီးဟာဒီခီးကသိမ့်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြာဒါပေမဲ့ခလုတ်ကစင်းတွေကတော့အများကြီးဖျက်အောင်မှာဖြစ်ပါတယ်ဆေးအနာရှင်စနစ်တတိုင်းကြီးကိုလည်းပဲအပြီးပြတ်ရှင်းရှင်းလင်းဖယ်ရှားနိုင်မှသာလျှင်တဖြည်းဖြည်းစစ်ကိုတူလာမှာဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဥကြောဇန်တာရဲ့ဆွေးနွေးသုံးသက်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်တတ်လွန်းနဲ့ဆိုပြီးတော့ဝေဖန်တဲ့သူတွေကွန်မန့်မှာလာရေးတဲ့သူတွေလည်းတွေ့ပါတယ်ဒီပုံမှာဥကြောဇန်တာအနေနဲ့ဘာပြောစင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analysis လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီဘူဟိုအစင်းမြင့်ကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်ကိုမကောင်းမြင်တဲ့လွန်းတယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ကျွန်တော်ဟာဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာတော့ဆီရပြပြပြောကြပါစေဒါလည်းပဲကျွန်တော်တင်းရခံမှာဖြစ်ပါတယ်လို့ပဲပြောပြရစီဖြစ်စ
ီဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတာရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ
်ဦးကျော်စံတာကိုမမြတ်တစေအောင်ကမေးမြန်းဆွေးနွေးခဲ့တဲ့ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ generation Z ကိုအလှည့်ပေးကြပါတယ်။မြမလူငယ်လေးတယောက်ကိုကမ္ဘာထိပ်တန်းဤပညာတက္ကသိုလ်တစ်ခုဖြစ်တဲ့ American ပြည်ထောင်စု Massachusetts Institute of Technology Augmented Reality လို့ခေါ်တဲ့ ARVR ဤပညာပြိုင်ပွဲကြီးမှာပါဝင်ဖို့သူ့ကိုဖိတ်ခေါ်ခဲ့ပါတယ်။မိရလည်းမမှန်အင်တာနက်လည်းကောင်းကောင်းမရတဲ့မြမပြည်ကဤပညာရှင်လူငယ်တွေဘလို့တွေစ조사ခဲ့လို့သူ့ကိုဒီလိုဖိတ်ခေါ်ခံရပါတယ်။ပရောမလွှမ်းမိုးချုပ်ကိုင်လို့မရတဲ့တဘာဝရှိတဲ့ generation Z လူငယ်တွေကလူငယ်တယောက်ဖြစ်တဲ့သူ့ရဲ့တီထွင်စမ်းသပ်မှုတွေကိုမဖြစ်နိုင်ပါဘူးလို့ပတ်ဝန်းကျင်ကလည်းထင်ကြေးပေးခံခဲ့ရတာပါဒါပေမဲ့သူကဒီလိုပြောစကားတွေအလုံးကိုကြော်လွှားပြီးတော့အောင်မြင်အောင်လုပ်ခဲ့ပါတယ်အဲ့ဒီလူငယ်လေးနဲ့မက်ခင်လေးစကားပြောထားပါတယ်
ဟေ့ဂျန်စီတို့တက်ချင်ရောက်တယ်မီနော်ဂျန်စီတို့ ARVR နည်းပညာဆိုတာအိမ်မက်မဟုတ်ပဲလက်တွေဆိုတာကိုအကောင့်ထည့်ဖို့ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်။သူကဘာလုပ်လဲဆိုတော့
ကျွန်တော်ကတော့အောင်မြင်ရမယ်ဖြစ်ပါတယ်။ကျွန်တော်အခု Massachusetts Institute of Technology MIT မှာအရာနည်းပညာနဲ့ပတ်ဝန်းလာပြန်နေပါတယ်။ကျွန်တော်မြန်မာနိုင်ငံမှာဆိုရင်အနည်းပညာနဲ့အနည်းပညာပေါင်းစပ်တာတဲ့အာနောက်နောက်တစ်ခုကိုဖန်တီးပြီးတော့ကျွန်တော် island ပေါ်လိုက်ရပါတယ်။
ဂျန်စီကြီးမှာရေးပန်းစားနေတဲ့ AR နည်းပညာဆိုတာဗာလေ
ကျွန်တော် Pokemon Go ဆိုတာကြားဘူးလားမသိကျွန်တော် Pokemon Go ရဲ့တော့2016 2019တော့ရောအောင်မြင်ခဲ့ပေါ့နော် Pokemon Go ရဲ့နည်းပညာလည်းကျွန်တော်လမ်းမပေါ်မှာအကောင့်လေးတွေဟိုလိုက်ပြီးတော့ဒီကျွန်တော်ဖုန်းနဲ့လိုက်ပြန်တဲ့နည်းပညာပေါ့နော်ဒါပေမဲ့အဲ့လမ်းမပေါ်ကကိုယ့်ဖုန်းကင်မရာနဲ့ကြည့်လိုက်ရင်အကောင့်လေးရဲ့မြေကြီးပေါ်မှာပေါ်လာတယ်အဲ့မြေကြီးပေါ်မှာပေါ်လာတာကိုကျွန်တော်ဖုန်းနဲ့ပဲမြင်ရတယ်အပြင်မှာမမြင်အောင်အဲ့တော့ကျွန်တော် digitally ပဲ online ပေါ်မှာတို့မြင်ရတဲ့အကြောင်းအရာတွေကိုကျွန်တော်တို့ဖုန်းနေနဲ့အပြင်မှာကြည့်နိုင်တဲ့ဥစ္စာကိုကျွန်တော်တို့ AR နည်းပညာတွေပေါ်ရယ်တကယ်တော့ AR နည်းပညာဆိုတာကလက်တကမ်းမှာမရှိရယ်ပေါ့နော်အဲ့လိုလဲဆိုတော့ကျွန်တော်တို့ဒီ Facebook effect တွေ Instagram effect တွေကျွန်တော်နေ့တိုင်းသုံးကြတယ်အဲ့သုံးနေတဲ့ effect တွေကလည်း AR နည်းပညာပေါ့နော
်ဆယ်တဲ့အောင်လေးက AR VR နည်းပညာကိုစိတ်ဝင်စားပြီးတီထွင်ဖန်တီးခဲ့တဲ့သူရည်စရာအနေနဲ့လှောင်ပြောင်တာကိုလည်းခံခဲ့ရတယ်တဲ့
လူငယ်တယောက်နေရဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဟောကြည်လိုက်မယ်ဆိုရင်တော့ဒါကြီးက AR နည်းပညာကြီးကမဖြစ်နိုင်ဘူးလို့အရင်ယူဆကြရပါတော့ဒါပေမဲ့မဖြစ်နိုင်အောင်ဖြစ်ချင်အောင်လှုပ်ချင်လည်းပဲရှိရလှုပ်ပြလိုက်တာမရှိသေးရအခြေအနေမျိုးမှာကျွန်တော်တို့အဲ့လိုယူနေတယ်ယူနေတယ်လို့ထင်ကြရပါဘာလို့လဲဆိုကျွန်တော်ကတကယ်ရင်းနေဆိုတော့အချင်းချင်းဖော်ဖော်ပါပဲလျှောက်ပြောတာဘာလို့လဲဆိုတော့ transfer value လို့ဖြစ်ချင်တယ်အော် Elon Musk ဆိုပြီးဖြစ်ချင်တယ်ဒါပေမဲ့သူတို့ကပြောမင်းတို့အချင်းချင်းဖြစ်နေတယ်မင်းကအကြောင်းမှဆက်မတက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်ကရန်ကားလိုပဲကြောင်းမစက်မတက်ပါနဲ့တော်အဲ့လိုမျိုးတကယ်ကိုလမ်းကြောင်းကိုရှောင်းနေကြတယ်အများကြီးပဲပေါ့အဲ့လိုမျိုးအချိန်လေးနဲ့ကတော့ကစားဖြစ်နေကြရတော့အများကြီးတော့ရှိရပါတော့ပြီးတော့ကျွန်တော်စိတ်မြင့်တဲ့အချိန်လေးကတော့အများကြီးပဲပေါ့နော်ဒါကိုယူနေတာဆိုတာတဲ့သူတို့ကကိုကိုမြင်နေရတော့ဘာလို့မမြင်ရတာလဲကိုတို့ကကျွန်တော်တို့က upset တာဖြစ်တာပေါ့ကျွန်တော်အញ្ញမ်းစိတ် depression ဝင်တာပေါ့ကိုဒီမှာအကောင်လိုက်ယူနေနေတာဒါကိုသူတို့လည်းမြင်နေတာဒါကိုဘာလို့လက်မခံလဲ
ဖြစ်နိုင်တာကိုဖန်တီးနေတဲ့သူတရားလို့လူတွေကသတ်မှတ်ထားတဲ့သူကိုတကယ့်ကိုကဘာအစစ်မြစ်နည်းပညာတက္ကသိုလ်ကြီးတခုကဖိတ်ခေါ်တာကိုခံထားလိုက်ရတဲ့အခါကျတော့သူစိတ်ထဲမှာဘယ်လိုခံစားရမလဲထင်တယ်
။ကျွန်တော်ကလည်းကို့အရေးချင်းသက်ဆိုင်ကျွန်တော်လုံလာခဲ့တဲ့လမ်းကြောင်းနဲ့ history ကိုသူများကို judge လုပ်စေချင်တာ။အဲ့ဒီလိုဆရာကြီးတွေက judge လုပ်လိုက်ရင်တော်က judge လုပ်ခံနေတာပဲရှိရဲ့။တကယ်ရမလားမရမလားကျွန်တော်မမြော်လိုက်တာ။ဒါပေမဲ့တို့ကတကယ်တော့ရွေးသွားတယ်။ရွေးတဲ့ရွေးသွားကျွန်တော်အရန်အံ့ဩပြီးတော့အိမ်ကိုပြောရပါတော့ MIT MID ဆိုရယ်အရင်မယုံအဖိုင်ပြောနေရတယ်ပေါ့ပြီးတော့ကသူကကျွန်တော်ကို legal email တွေနဲ့ဆက်သွယ်လာတယ်သူတလိမ်တုံးနေနဲ့ပို့ရဲအဲ့ဒါမှအရင်ယုံသွားတဲ့တော့ကျွန်တော်ကိုလွတ်လိုက်တာပေါ့နော်အဲ့ဒါအခုဝင်ပြိုင်ဝင်ရတာပေါ့ဘာသာတော့တော်တော်ပြောရဲကြော်တာတဲ့စားအကြီးကြီးကိုလိုလူတွေပဲကျွန်တော်မယူတော့နော်အဲ့မယူဆိုတော့စက်သိပြလို့ရတယ်ပုံမှန်ကိုဖြစ်သွားတာပေါ့
သူပြိုင်ပွဲဝင်ငယ်တုန်းကတွေ့ကြုံနေ ਉਹ လေးကြော်ပြထားသေးတယ
်ကျွန်တော်ဆိုအခုပြိုင်နေပြိုင်ပွဲမှာကကျွန်တော်ကကိုရီယူလုပ်တဲ့အကြောင်းအရာကျွန်တော် storyline ရှိရဲအဲ့ဒါကိုတို့က2ရက်အတွင်းချင်းချင်းထွင်နိုင်တယ်ဒီမှာပြီးမှဆို10နှစ်လောက်ကြာမဲ့ဥစ္စာမျိုးရဲအဲ့ဒါမျိုး2ရက်အတွင်းချင်းချင်းထွင်လာတယ်ကျွန်တော်အရန်လန့်သွားတယ်ဘောနာဒါကလေပြီးတော့လာပြိုင်တဲ့လူတွေကလည်းကျွန်တော်တို့Harvard တို့ဒီ Stanford တို့ Yale တို့ Columbia တို့အစရှိရဲ IB ဘူးစကြောင်းသားကြောင်းသူတွေရှိရဲအဲပြီးတော့ University ကြောင်းသားကြောင်းသူတွေမကအောင်တို့ professor တွေရောစာဆရာမတွေရောဆရာတွေရောကိုယ်တိုင်လာပြိုင်ကြရတယ်တို့ brain တွေကတအားဆောင်တို့ဘာပဲဖြစ်နေမလို့ဆင်ပါပဲတုံးပါပဲအဲ့လိုလူတွေကအများကြီးရှိရယ် researcher တွေပါတယ်အဲ့လို ARV company က CEO တွေပါတယ်ပါတယ်အဲ့လိုတွေတော်တော်ကြီးများကြရပါတော့နော
်နီးလဲမလာသလို internet အခက်ခဲတွေကြုံတွေ့နေရတယ်မြန်မာပြည်ကသူ့လူမျိုးဖန်တီးခြင်းနဲ့လူငယ်တွေအတွက်လည်းအခုလိုမျိုး office ကပြောထားသေးတယ
်ကိုဘာလို့စခဲ့လဲဆိုတော့အမြဲပြန်စဉ်းစားကိုရင်ရည်ရွယ်ချက်ရအဆုံးထိရောက်ပြီလားကိုကိုထိပြီလားတကယ်တော့မထိသေးဘူးဆိုဆက်တာလို့ကျွန်တော်ဒီမှာအဆက်လေးချလိုက်တယ်ဒါပေမဲ့အဲ့အဆက်ကိုတခါရဲဘာပဲလုံနေလုံနေတခါရဲဆက်သွားမယ်လမ်းကြောင်းတစ်လိုင်းရတခုခုပေါ်လာလေအဲ့အဆက်တွေသာရှောက်ချနေလုံတယ်လုံတာလုံတာလုံတယ်အဲ့လိုမျိုးတော့ပြောချင်တယ်ဟုတ
်ကဲဂျန်စီတို့ရေဘသူတွေကပဲကိုကိုတိုက်ခိုက်နေပါစေစိတ်တကြအောင်ပဲလှုပ်လှုပ်ကိုဖြစ်စင်တဲ့အရာတခုကိုဆွဲရှိရှိနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကိုယီမန်ထားတဲ့အရာတခုရောက်ဖို့ကလက်တကမ်းမယ်ဆိုတာဒီလူငယ်လေးကသတိပြသွားတယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပဲနောက်တစ်ပတ်မှပြန်ဆုံတွေ့ကြရအောင်တတ
မခင်လေးရဲ့ generation z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။နှစ် 22 ချိန်မြောက်ကမ္ဘာရေကူးပြိုင်ပွဲကိုကာတာနိုင်ငံဒိုဟာမြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာရေကူးချန်ပီယံနေအကျိတ်အနိုင်ရှင်ပြန်နေကြပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာကျော်ကောက်သီးချန်ပီယံတိုက်ဂါ-ဝူးဇ်ဟာပြီးခဲ့တဲ့တစ်ပတ်ကကျင်းပခဲ့တဲ့ Genesis ကောက်သီးပြိုင်ပွဲကနေဆက်ပြီးတော့မကစားတော့ဘဲနဲ့ဘာကြောင့်သူထွက်သွားပါသလဲ။ဒီလိုမျိုးသတင်းတစ်ပတ်အတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်So this is the 200 meters back 27 ချိန်မြောက်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲကိုတော့ကာတာနိုင်ငံဒိုဟာမြို့မှာဖေဖော်ဝါရီ2ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့ပါတယ်ဖေဖော်ဝါရီ16ရက်နေ့ကအမျိုးသားမီတာနေရာဖက်လက်ကူပြိုင်ပွဲမှာတော့စပိန်နိုင်ငံကဒီဂိုဂွန်ဇာလက်စ်ကနိုင်ရပြီးတော့ပထမရသွားခဲ့ပါတယ်နောက်ဆုံးဖိုင်နယ်မှာဂွန်ဇာလက်စ်နဲ့ဆွစ်ဇာလန်ကမီထရိုကော့တို့အကျိတ်နဲ့ရှင်ပြိုင်ခဲ့ကြပြီးတော့ကွန်ဇာလက်စ်က 3.13 စက္ကန့်နဲ့ပုခါတီကအနိုင်ရပြီးတော့ဖြွေစိတ်ရသွားပါတယ်
။ Hoping to inspire young swimmers in Spain get more people involved.
ကျွန်တော်အနေနဲ့စပိန်နိုင်ငံကလူငယ်ရေကူးအားကစားသမားတွေကိုအားကျောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပြီးရေကူးပြိုင်ပွဲတွေကိုပို့ပြီးတော့အားပေးဖို့မျှော်လင့်ပါတယ်။ပြီးတော့ကျွန်တော်ရဲ့အသင်းဖော်တွေမိသားစုတွေနဲ့ပရိသတ်တွေကဂုဏ်ယူကြမယ်လို့မျှော်လင့်ပါတယ်။
ကွန်ဇာလက်စ်ဟာမီတာ100ဖက်လက်ကူးပြိုင်ပွဲမှာလည်းဒုတိယရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲမှာဒုတိယမြောက်စုစည်းလည်းဖြစ်ပါတယ်ဖေဖော်ဝါရီ16ရက်နေ့ကမျိုးသားမီတာ100လိမ့်ကြဘူးပြိုင်ပွဲမှာတော့ပေါ်တူဂီနိုင်ငံကအသက်19နှစ်အရွယ်ဒီယေဂိုရီဗဲရိုကရွှေစိတ်ရပြီးတော့ဩစတြီးယားကဆိုင်မွန်ဘော်ချယ်ကဒုတိယရပါတယ်ရီဗဲရိုဟာမျိုးသားမီတာ50လိမ့်ပြကူးပြိုင်ပွဲမှာလည်းရွှေစိတ်တစ်ခုရထားတဲ့အတွက်ဒါဟာသူ့အတွက်တော့ဒီပြိုင်ပွဲရဲ့ဒုတိယမြောက်ရွှေစိတ်ဖြစ်ပါတယ
် I mean I have no words because I never have words for thisI wasn't expecting one goal
ကျွန်တော်အနေနဲ့ပြောမပြတတ်အောင်ပါပဲကျွန်တော်အနေနဲ့ရွှေတစ်ခုရဖို့မမှန်းခဲ့သလိုနှစ်ခုရဖို့ပိုလို့တော့မမှန်းခဲ့ပါဘူးကျွန်တော်အနေနဲ့ကတော့ကြိုးစားရကြိုးနဲ့တဲ့ဆိုရဲစိတ်ဖြစ်မိပြီးအဲ့ဒီစိတ်နဲ့နိုင်ငံကိုပြန်มาဖြစ်ပါတယ်အဲ့ဒီအတွက်လဲကျွန်တော်ရဲ့အသင်းဖော်တွေပံ့ပိုးသူတွေမိသားစုဝင်တွေနဲ့ကျွန်တော်ရဲ့ချစ်သူကိုလည်းကျေးဇူးတင်ပါတယ
်မျိုးစမီမီတာ800လက်ပစ်ကူပြိုင်ပွဲတွေမှာတော့အီတလီနိုင်ငံကဆီမိုနာကော်ဒရဲလာနဲ့ဂျာမနီကအစ်ဘောဂူးစ်တို့အကျိတ်နဲ့ဖြစ်ခဲ့ကြပြီးတော့ကော်ဒရဲလာကဂူးစ်ကို 3.39 စက္ကန့်အသာနဲ့ကတ်ပြီးတော့နိုင်ရပြီးရွှေစိတ်ရသွားပါတယ်အခုလိုဒီရွှေစိတ်ရခဲ့တဲ့နပတ်သက်ပြီးတော့ကော်ဒရဲလာပြောတာကတော့
My best race I think I'm really happy about this
ဒါကကျွန်မအတွက်တော့အကောင်းဆုံးပြိုင်နိုင်ခဲ့တဲ့ပွဲလို့ထင်ပါတယ်အဲ့အတွက်လည်းကျွန်မဝမ်းသာမိပါတယ်တော်တော်လေးမောပါတယ်ရှင်ဆောက်ဆာချင်းမှာတော့ပုံမှန်ပဲကူးခဲ့ပြီးတော့ဒီနောက်ပိုင်းဒုတိယပိုင်းမှာတော့အရှိန်တင်ပြီးတော့အမြန်ကူးခဲ့ပါတယ်အခုလိုမျိုးနိုင်တဲ့အတွက်တကယ်ကိုပျော်ပါတယ
်လူမီမီတာ50လိမ့်ပြကူးပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံကနံပါတ်ကြီးဆာရာရှိုးစထရောင်းကအနိုင်ရပြီးတော့မီတာ50လိမ့်ပြကူးပြိုင်ပွဲမှာ6နှစ်သက်တိုက်ရွှေစိတ်ရသွားခဲ့ပါတယ်ဒါပြင်18ရက်နေ့ကအမျိုးသမီးမီတာ50လက်ပြကူးပြိုင်ပွဲမှာလည်းဆာရာရှိုးစထရောင်းဟာ 23.69 စက္ကန့်နဲ့ပထမရွှေစိတ်ကိုရခဲ့ပါတယ်ဒါဟာသူ့အတွက်တော့ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲရဲ့မီတာ50လက်ပစ်ကူပြိုင်ပွဲမှာ3ချိန်ဆက်တိုက်ပိုဆွဲတာလည်းဖြစ်ပါတယ
်။ Thank you. I'm very very proud to win this medal. It was a lot of pressure without
the medal. ကျွန်မအနေနဲ့ဒီဆုကိုရတဲ့အတွက်အရန်ခုန်ယူပါတယ်။ကျန်တဲ့ဒုတိယနဲ့တတိယရသွားတဲ့နှစ်ယောက်ကလည်း24စက္ကန့်အောက်ကူးနိုင်တဲ့သူတွေဆိုတော့ဖိအားရမ်းများပါတယ်။ဒီပွဲကိုအနိုင်ရလိုက်တဲ့အတွက်လာမယ့် Paris Olympic ပြိုင်ပွဲအတွက်ယုံကြည်မှုရသွားခဲ့ပြီးတော့ဘယ်လိုမျိုး PR မျိုးကိုမဆိုရင်ဆိုင်ပြီးတော့အကောင်းဆုံးပြိုင်နိုင်တယ်လို့ထင်ပါတယ
်။ကာတာနိုင်ငံမှာကျင်းပခဲ့တဲ့အခုချိန်ကမ္ဘာရေကူးပြိုင်ပွဲကိုတော့နံပါတ်ကြီးကစားသမားတွေအများအပြားဝင်ပြိုင်ခဲ့တာကိုတွေ့ခဲ့ရပြီးတော့အဲ့ဒီမှာအမေရိကန်ကနံပါတ်ကြီး KD Ledecky လည်းပါဝင်ခဲ့ပါတယ်ခင်ဗျာ။ကောက်သီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်ကကမ္ဘာကျော်ကောက်သီးသမားတိုင်ဂါ-ဝုဒ်စ်ဟာနေမကောင်းတာကြောင့်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့တဲ့ The Genesis Invitational ကောက်သီးပြိုင်ပွဲရဲ့ဒုတိယနေ့မှာပြိုင်ပွဲကနေထွက်လိုက်ပါတယ်။ဒါကတိုင်ဂါ-ဝုဒ်စ်အတွက်တော့ပြီးခဲ့တဲ့ April လကစပြီးတော့ပထမဆုံးအကြိမ်ပြန်ကစားတဲ့ PGA Tour ကောက်သီးပြိုင်ပွဲလည်းဖြစ်ပါတယ်။တိုင်ဂါ-ဝုဒ်စ်ဟာအဲ့ဒီနေ့က6ကြိမ်ကစားပြီးတဲ့အချိန်မှာပါတစ်ကြိမ်ပဲရခဲ့ပြီးတော့နေမကောင်းတာကြောင့်ပြိုင်ပွဲကိုဆက်မကစားနိုင်တော့ဘဲထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့တောင်ကိုရီးယားတင်းကနီးပြယော်ဂင်ကလင်းစမန်ကိုဒီပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ကာတာမှာကျင်းပတဲ့ပြီးခဲ့တဲ့အာရှဖလားဘောလုံးပွဲမှာတောင်ကိုရီးယားတင်းဟာစီမီဖိုင်နယ်မှာဂျော်ဒန်ကိုရှုံးပြီးချန်ပီယံမဖြစ်ခဲ့တာကြောင့်တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကကလင်းစမန်ကိုနီးပြယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။က
크리스만 감독은 감독으로서의
당고리아 발롱파저 오크타 첨망주가로 클린스만 레타마 당고리아 아텐하 묘만 타들라 엄묘무 미야게자오네 클린스만 하레 라유제 아텐 니비아 띠아오니네 우상무고 마빠따 나이게부루 뵤바레 두고 위반네 쳇디 데마 클린스만 하 아텐 쳬잔 마빠 나이네 아쳔마랑 아뿅 마빠 베 시니라 삐러 당고리아 마 따쳔롱 시므니 베 따초 쳔니 마 렛시 니타이니데 아메리칸 나이게 엘리묘가 니 알롱롱케라리 레 빠오마레 Tangoria Bolong Ha Asha Pala Champion Sugu, Tangwa Nazachan at Chao Segunity Mana Chain Bu Swegavi, eight now by Mata Jama Boom Swegave, Supalane Winigeta Ha Chao Salin Shidaga Pibare, Dijima Bo Swe Melu, Domyaga Kaman Geta Mele, Gulu Sim Fine Ma Shongage Dra, Nibia Clins Mango, Yarugane Tope Lida, Pibare, the Clinsman Yama Asatobu Dra Tangoria Gan Magic Zadama Ha Homyan Bogu Gul Lolo Zema Yai Nibia Pi Kandama Pidelu Tangoria Bolong Pajugaro Jinya Tabarek Mia Nota Bolong the Kugaro Jeremy Tengu Gabapala Jao Nango Twin Bigger Jeremy Naudenlu Andres Bremer Ha February in a Sayaniga Quenon Twagevare Tangua Kose Gaba Pala Fine Ma Nau Germany Atenga Argentina Go to Gogo Machine Nine Puema Nau Germany Dra Nine Gogo Premaga Penalty Gani Twin Big Araba Andres Prima Ha Ingani Nyaga at the Chausa Tone Yuema Shuti at Naloya Bido Quelon Dogera Pidelu Piovare Germany Benokan Pide Brema Ha Petio Nyati Napas Lotan Lu Pibido Frigate Can Gone to the Pibare Frigate go Miado up here, Betchine can lay she be penalty go out to Chaja, Yachine can am Yavare. Tango a go the Gavapla, fine ma, Argentina a thing go to get a penalty yo. England a semi fine poema can a penalty de go, Yachine to you get a regale, two yet, two jaja, pibare. To our now Germany net, Germany a tender at Tango a shisten a go the pillow ne de ma, Atare now down with your pick heavy dog, Tango a shisten ligane go the lady. ချက်ဆက်6ဘွယ်ကစားပြီးတော့ရှေကိုတွင်းပေးခဲ့တာပါဘရေမာဟာဘိုင်မြူနစ်နဲ့ရောကိုင်ဇာစလော့တန်အသင်းတွေနဲ့ပါဒီဘွန်ဒက်စလီဂါရောရှုံးထွက်ဖလားတွေကိုပါရခဲ့သလိုအင်တာမီလန်အသင်းနဲ့အတူစကူဒက်တိုဖလားအီတလီဆူပါဖလားနဲ့ဥရောပဘောလုံးဖွဲ့ချုပ်ဖလားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဖိနိုင်ငံမှာကျင်းပခဲ့တဲ့သဘီယိုမာဇွန်ပြိုင်ပွဲကိုပြီးခဲ့တဲ့ February 17 ရက်နေ့ကကျင်းပခဲ့ပြီးတော့ပြိုင်ပွဲမဆခင်မှာတော့ February 17 ရက်နေ့က Quelon Togare, Marathon Pemberi, the Gaba Sanjay Shin, Kenya Nanganda, Kevin Kiptungule, Matia, Kubugajavare. Dinet Savu Marathon Pemberi, Nuda Pemberi Maro, Ethiopia Nanganga, Derasa, Jaletaga, Nanai Toman in the second, Busa Doga, Bido, Pinna Nanganga, Moha, Amdudiga, Judia, Israga, Gasha, Ayaliga, Tatia, Yagabare. Mildami Bamara, Ethiopia Nanganga, Esmera, Jebuga, Nanai Nasanamne, Salisa, and Patama Yaga Bido. Kenya Nanganga, Josephine Chakrane, Madeline Masai Duga, Dudia Natadia, to be Yashi Dogeva.
Koyan and Jobia Bigate, Akzak and Abashi, Diganina, a passing cana season Nigaro de la Babe, Dinama Tolly Bigate a season ago, Manepia Manekima let the lady and me Tolly Bima Musamianas and Imare, Akujani did it say Maro, now so yard range in Yogo, Makili Jobia Biba Machine.
Israel, Lejang Tai Mujang, Damascus Muroga, Luni Sao to Kugu, Timanga Biro, Nezon Luna Uti Sungere, Lu Syria Nanganga, Diginibe Pio like Bari, Long Join a Sipasaya Tanan to the Shia, Kafa Susi Yama, Lejang Attaka Kangaya Jang, Syria Nangamai Dringa Popiaga Raba, Majadig in Nidriga Sabiro, Syria Gumjakana, Lejangani, Daikani, Israel, Daikai Mune Patalo, let the Lord Zondia Bama, Pium Tababu. Tining and ego, Tabi Colon Laren, Manning and Darigo, Ludajin Sana, Tau Tavido, Yahi Lolo Queen Bugo, Tying Suyago, Tying Daikan, Fair Party, Lodo, Mare, Kanawi Song Banga, Jambu Biosu Tabare, Manning and Daria, Tining and Go, Deamo Wing, Wing Lara Mahote, a Jowne, Sibueri Ja, a Telu, Bila Yaduri, Chite, a Jow, Simum Tamania, Urigo, Shang Shabu, Yalara, Chibi, Ludajin Sana Muya, Tetun Senzabo, Tying Suyago, Lodo, Mare, Kanawi Song Banga, Daiton Tara Chibare. ရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်နောက်ထပ်တင်းရှောင်လာကြမဲ့ရိုဟင်ဂျာတွေကိုလက်ခံဖို့ PR တွေတိုးလာနေပြီးမဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့လက်မခံဘဲငြင်းဆန်နေပါတယ်။စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေကြောင့်နေဆက်မှာရောက်နေတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံဖို့တိုက်တွန်းနေတာ
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမင်းနဲ့ဂျမ်ဘီလ်ဟန်စာဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်This program has come.